တရားမဝင်ကုန်သွယ်မှုကြောင့်ပြဿနာဖြစ်ပွားခဲ့တဲ့မြန်မာနဲ့အိန္ဒိယနိုင်ငံအမှတ်1နေဆက်ဂိတ်ကိုအိန္ဒိယနိုင်ငံအစိုးရကနေမနေ့ကစပြီးတော့ရဲ့အကန့်အသတ်မရှိပိတ်ပင်လိုက်တယ်လို့မြန်မာဖက်ချန်ရီကော်ဒါအရာပိုင်းကပြောပါတယ်။အထူးသဖြင့်နိုင်ငံသွင်းကုန်ပို့ကုန်တင်သွင်းတဲ့နေရာမှာတရားဝင်လိုက်ခြင်းမရှိဘဲနားလည်မှုနဲ့တင်သွင်းနေတဲ့ကိစ္စအပေါ်ထိန်းချုပ်တဲ့အနေနဲ
ကိုမီဆိုရန်ပြည်နယ်ဆိုရကောက်ခွန်ဌာနကနေမနေ့ကစပြီးရက်ကစမရှိပိတ်ပင်လိုက်တယ်လို့ရီကော်ဒါမျိုးအုပ်ချုပ်ရေးမှူးချန်လျန်နာက VOA ကိုပြောပါတယ
်မြန်မာဘက်ကနေအဓိကတုတ်ကွန်ကအကွင်းကြီးတွေပေါ့နော်တုတ်ကွန်အနေနဲ့ဆိုတော့တနည်းအစားမီဆီနဲ့ပပင်ပေါ့နော်တကယ်တော့ရုံတုတ်ကွန်မဟုတ်ဘူးဖောင်ခုအနေနဲ့တို့အတင်တင်တာပေါ့နော်။နောက်ပြီးတော့ကျွန်တော်နိုင်ငံကနေတွင်းနဲ့ကွင်းကြီးတွေရတယ်တို့အိန္ဒိယနိုင်ငံမှာတကယ်အခွင့်ဆောင်ရမယ့်ဒီနှုံးကများတယ်မကြိုက်ဘူးပေါ့နော်။တခြားထဲမှာအခုလက်ရှိမီဇိုရမ်ပြည်နယ်မှာရှိတဲ့ custom တွေကနေပြီးတော့နားလည်မှုနဲ့ဒီကွင်းကြီးတွေလက်ခံပြီးတော့တို့ကအခွင့်အရေးတွေကောက်တာပေါ့။အကြရဲမှာကဟိုမီဇိုရမ်ပြည်နယ်မှာနိုင်ငံခြားတွင်းကုံကုကုံလိုင်စင်ရတဲ့ဖွဲ့စည်းအတခုရှိတယ်။အဲ့ဒါမဲ့ဤခဲ့တဲ့ပတ်တင်မှာမီဇိုရမ်ပြည်နယ်အိုင်ဇောမီအဝင်မှာအဲ့ဒီနိုင်ငံခြားကုကုံတွင်းကုံလိုင်စင်ပေးနေရနေပြီးတော့ကုန်တယ်ရရှိမှာသူတို့အခွင့်ပြန်ကောက်တယ်။ကုန်တယ်ရအဲ့ဒါကိုမသိနဲ့လို့အစိုးရကိုတင်ပြသွားတယ်။ကောလောဆေပြည်နယ်ကစတန်ထနာချုပ်ကနေတန်တမစီပိတ်သွားတာပေါ့
ဘုံပစ္စည်းတင်ရင်းခွေကတာပိတ်ပင်ပြီးလူနဲ့ကားသွားလာကိုပိတ်ပင်တာမရှိဘူးလို့သူကဆိုပါတယ်အမတ်နှစ်နေဆက်ကုနေရေးကမြန်မာဖက်ချန်ချင်းပြည်နယ်ဖလန်းမြို့နယ်ဒီခေါ်တာမြို့နယ်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဂျန်ဖိုင်းခရိုင်စုခေါ်တာကိုဆက်တွေ့ကူးတန်းနေတာပါကုန်သွယ်မှုအနေနဲ့ကတော့မြန်မာနိုင်ငံဘက်ကအဓိကပို့ကုန်ဖြစ်တဲ့ကွန်တီတင်ပို့နေပြီးအိန္ဒိယနိုင်ငံကနေဓာတ်မြေဩစာတင်သွင်းနေတာပါတွင်းကုန်ပို့ကုန်ကုန်သွယ်ရမှာတရားဝင်မဟုတ်ပဲနားလည်မှုနဲ့သာလှုပ်ဆောင်နေတဲ့ပုံမှာအိန္ဒိယဆိုရကလည်းတရားဝင်ဖြစ်အောင်ထိန်းချုပ်တဲ့အနေနဲ့ပိတ်ပင်တာလို့ယူဆကြောင်းကုန်တယ်သူဖြစ်တဲ့ဥကျော်မိုးကပြောပါတယ
်အဓိကတော့ကျွန်တော်တို့ကုန်သွယ်မှုလုပ်တဲ့နေရာမှာကုန်တယ်တွေကတရားဝင်ကုန်သွယ်ခွင့်လိုင်စင်ပေါ့နော်မရှိကြဘူးနားလည်မှုယူပြီးတော့ကုန်တွေကိုမီဇိုရမ်ဘက်ကကူးနေကြတယ်မီဇိုရမ်ဆိုရအနေနဲ့ဖြစ်ဖြစ်သူရတဲ့ရထိုက်တဲ့ခွန်တွေကမရတော့ဘူးပေါ့ခွန်တွေတော်တော်ဆုံးရှုံးတယ်လို့အဲ့လိုမျိုးပြောတယ်ပေါ့နော်ဒီနေ့ဆက်ကုန်သွယ်ရေးကိုတရားဝင်ကုန်ကူးမယ်ဆိုရင်လည်းကုန်သွယ်ခွင့် license ရှိတဲ့လူကပဲကိုနည်းစနစ်မှန်မှန်နဲ့ကုန်ကူးလို့ရအောင်သူတို့ချင်းချုပ်ချင်းတဲ့သဘောနဲ့အခုလောလောဆယ်သူတို့ပိတ်တယ်လို့ကျွန်တော်တို့နားလည်ရတယ်ပေါ့နော
်ချင်းမြင်တဲ့ရီကော်ဒါမျိုးကလည်းတစ်ဆင့်တစ်ဖက်မီဆိုရာပြည်နယ်ကိုကုန်ပစ္စည်းပို့တဲ့ကုန်တယ်များစုဟာတွင်းကုန်ထုတ်ကုန် license မရှိတဲ့အပြင်အစိုးရထံတရားဝင်ခွန်ပေးစာမှုမရှိတဲ့အတွက်ရခိုင်ကလည်းပိတ်ပင်မှုတွေရှိနေတာပါအခုလိုနေဆက်ကုန်တွေရေးပိတ်ပင်တဲ့အတွက်ကုန်တယ်တွေအနေနဲ့ထိခိုက်မှုတွေရှိနေတယ်လို့ recorder ပြန်ကြားရေးဌာနသူရဦးစီမူလာပက်လွန်ကပြောပါတယ
်အခုတခြားတစ်ခုပဲအခုပြောတော့ကျွန်တော်ကုန်စည်တွေတင်ပြလုပ်နေတာပေါ့နော်ပိတ်တဲ့ခါကျတော့ကုန်တယ်တွေလည်းအခုပစ္စည်းတွေတင်ပို့လို့မရဘူးရနာနေတယ်ကုန်စည်စင်းမွားလည်းကြံကြတော့တယ်ထိခိုက်သွားတယ်အဓိကတော့ကုန်တယ်တွေတက်နေတာပေါ့နော
်ပြီးခဲ့တဲ့2018ခုနှစ်ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အိန္ဒိယနိုင်ငံပြည်ပရေးရာဝန်ကြီးနဲ့နိုင်ငံတော်အတိုင်းအမြစ်ကပုဂ္ဂိုလ်သောအောင်ဆန်းစုကြည်တို့ကလည်းနိုင်ငံကုန်သွယ်ရေးအစီအပြေချုံးမွေးစေဖို့သဘောတူစာချုပ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့လည်းအောက်ခြေကုန်သွယ်ရေးပိုင်းမှာတော့စနစ်တကျမဖြစ်သေးဘူးလို့ကုန်တယ်အတိုင်းဝိုင်းကဆိုပါတယ်။ချင်းမြင်တဲ့ recorder မျိုးအိန္ဒိယမြန်မာအမှတ်နှစ်နေဆက်ကုန်သွယ်ရေးစခန်းမှာဆိုရင်မနေ့ကပို့ကုန်သွင်းကုန်ပမာဏဒေါ်လာတန်40ကျော်ရှိနေတယ်လို့လည်းနေဆက်ကုန်သွယ်ရေးစခန်းစင်းရင်းသိရပါတယ်။အိန္ဒိယမြန်မာနေဆက်ကုန်သွယ်ရေးဂိတ်ထဲမှာအမှတ်သက်မိုးရေးနေဆက်ကုန်သွယ်ရေးဂိတ်ကအကြီးဆုံးဖြစ်ပြီးတော့ဒီခေါ်တာအမှတ်နှစ်ကုန်သွယ်ရေးဂိတ်ဟာဒုတိယအကြီးဆုံးဂိတ်အနေနဲ့တရားဝင်ဖွင့်လှစ်ထားပါတယ်ခင်ဗျာ